နော်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့လူပုဂ္ဂိုလ်ချင်းတွေ့ဆုံလို့ရဲဆိုတဲ့ကမ်းလှမ်းချက်ကိုသမ္မတထရမ့်ကလက်ခံခဲ့ပြီးတော့မေလာထဲမှာတွေ့ဆုံကြမယ်လို့ပြန်ပြောခဲ့တဲ့အပေါ်မှာအခုချိန်ထိမြောက်ကိုရီးယားဘက်ကတုံ့ပြန်မှုတွေရှိမလားသိဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးရက်စ်တလဆန်ကအမေတုံးကပဲပြောလိုက်ပါတယ်။မြောက်ကိုရီးယားဘက်ကတိုက်ရိုက်ပြောဆိုမှုတစ်ခုခုရှိလာလိမ့်မလားဆိုပြီးတော့အမေရိကန်ဘက်ကမျှော်လင့်ထားတယ်လို့လောဆယ်နိုင်ဂျီးရီးယားနိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးတလဆန်ကဆိုပါတယ်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ပပျောက်ရေးနဲ့တခြားကိစ္စတွေကိုခေါင်းဆောင်နှုတ်ဦးမြင့်နှချင်းဆိုင်တွေ့ဆုံပြီးတော့ဖြေရှင်းနိုင်မှုအရေးမှာနောက်ကိုရီးယားခေါင်းဆောင်ရဲ့ကမ်းလှမ်းချက်ကိုသမ္မတထရမ့်ကလက်ခံခဲ့တာနဲ့ပတ်သက်ပြီးတော့တုံ့ပြန်ချက်ချက်ချင်းထွက်ပေါ်မလာတဲ့အပေါ်နိုင်ငံသားဝန်ကြီးတလဆန်ကစိုးရင်ပူပန်မှုတော့ရှိဖို့မရပါဘူးအခုတလောမှဖြစ်ပေါ်လာတဲ့တုတ်တက်ပြောင်းလဲမှုတွေဖြစ်ပြီးတော့ဘယ်နေရာမှာတွေ့ဆုံကြမလဲဘယ်တိုင်းထာတိဆွေးနွေးကြမလဲစတဲ့အချက်တွေသဘောတူညီမှုတွေတော်များများလှုပ်ဆောင်မှုတွေလိုပါလိမ့်မယ်တက်ပြီးတော့ဆော့လန်နဲ့အစာပိုင်းခြေနေတွေဖြစ်တာကြောင့်မိခွန်းတွေအားလုံးကိုဖြည့်ဆို့ဖို့ကမလွယ်နိုင်သေးဘူးဆိုတာကျွန်တော်သိပါတယ်ဆစ်ရှိရှိနဲ့ဆက်ပြီးတော့ရှိနေရမယ်ဘာတွေဖြစ်လာမလဲဆိုတာကိုတွေ့ရပါလိမ့်မယ်လို့အမေရိကန်နိုင်ငံသားဝန်ကြီးရက်စ်တလဆန်ကတင်းနာနေမှာပြောဆိုခဲ့ပါတယ်